မြန်မာသမ္မတဦးသိန်းစိန်ဟာအမေရိကန်နိုင်ငံနယူးယောက်မြို့မှာမနေ့ပြန်အင်္ဂါနေ့မှာစတင်မဲ့68ကြိမ်မြောက်ဒီကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ရောက်ဖို့အတွက်ဒီကနေ့မနေ့ပိုင်းမှာမြန်မာနိုင်ငံကနေထွက်ခွာသွားပြီဖြစ်ပါတယ်။သမ္မတရဲ့ဒီခီးစဉ်တွင်အမေရိကန်သမ္မတဘရက်ကိုအိုဘားမားနဲ့တွေ့ဆုံဖို့တရားဝင်စီစဉ်ထားတာမျိုးမရှိပေမဲ့ကုလသမဂ္ဂညီလာခံပြင်ပမှာတွေ့ဆုံနိုင်တဲ့အလားအလာတော့ရှိပြီးဒါ့အပြင်တခြားအမေရိကန်နိုင်ငံရေးခေါင်းဆောင်တွေအပါအဝင်စစ်ပွားရေးလုပ်ငန်းရှင်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။အသေးစိတ်ကိုတော့ဘန်ကောက် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။သမရဦးသိန်းစင်ခေါင်းဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မနေ့9နာရီကမြန်မာနိုင်ငံကနေစတင်ထွက်ခွာသွားတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာသမရအနေနဲ့စက်တင်ဘာလ29ရက်နေ့မှာမိန့်ခွန်းပြောကြားမှာအပါအဝင်ဒီခီးစဉ်နဲ့ပတ်သက်လို့သမရယုံညွန်ကြားရေးမှူးဦးဇော်ထေးကအခုလိုပြောပြပါတယ
်25ရင်းနေရအောင်ပေါ့နော်အဲဒီကိုပြီးရင်26မှာနားမယ်ဆိုရင်လည်းကျန်တဲ့ခလိုမျိုးတွေ့တာပိုင်းရတော့ရှိမယ်တချို့တွေ့ဆုံမှုရှိမယ်အဲဒီ26မှာဟိုတွေ့ဖို့စီစဉ်ထားတာရောအဲဒီအမေရိကန်ဆိုးရသက်သာရဲ့တာဝန်ရှိသူတွေပေါ့နောက်အမေရိကန်ကဟိုဩဒါရှိနိုင်ငံရေးတိုင်ဝမ်ရဲ့ပုဂ္ဂိုလ်ဟောအဲ့လိုတချို့တွေ့29မှာဟိုပြောမယ်မင်းကပြောမယ်ထွေးညီလာမှာနောက်တွင်မှုချုပ်ဗန်ကင်မောင်ကညတာနဲ့တမားကြီးကိုဧည့်ခံမယ်အဲ့မှာသူ UN ဌာနကြီးကလေးပေါ့နော်သူတို့ရင်းနဲ့ဟိုပြည်ဆုံးမှာပေါ့ကျန်လာတော့မြန်မာတိုင်းဝိုင်းနေပါနဲ့အဲ့တန်ရုံးမှာအဲ့လိုသူပြီးတွေ့တော်မျိုးတွေပါရှိမယ်နောက် EU ဘက်ကခေါင်းဆောင်တွေနဲ့တွေ့ဖို့ရှိမယ်နောက်အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှုမျိုးရှိမယ်နောက်တစ်ခုကအကြမ်းနဲ့ယာတာတန်တေးတစ်ပေါ့နော်တန်တေးတစ်ပရိုဂရမ်နဲ့ Special Society မှာအဲ့လိုစီးတစ်ခုပြောဖို့ရှိမယ်
သမရဦးသိန်းစင်အနေနဲ့ဒီခီးစဉ်အတွင်းဝါရှင်တန် DC ကိုသွားဖို့အစီအစဉ်မပါဝင်သလိုအမေရိကန်သမရအိုဘားမားနဲ့လည်းတရားတွေ့ဆုံမှုစီစဉ်ထားတာမရှိပေမဲ့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာတော့တွေ့ကောင်းတွေ့နိုင်တယ်လို့ဦးစော်ထေးကဆက်ပြောပြပါဗျာ
။ဘယ်လိုမျိုးကျွန်တော်ဆမ်းမြေတွေပါတွေ့သလိုမျိုးတော့တွေ့မှာပေါ့။အဲဒီစီဝေးပြင်ပပေါ့နော်။အဲလိုဘေးဘန်းတွေ့ဆုံမှုတွေတော့ရှိကောင်းရှိနိုင်တယ်ပေါ့။ဟိုဝါရှင်တန် DC သွားပြီးတော့တွေ့ဖို့တော့မရှိဘူး။တေးဝင်ကျွန်တော်တို့ arrangement ပုံကန်ထဲမှာတော့အလိုမျိုးမပါဘူး။ခုဒီဘက်ကနမက်ညီတိုင်းကအရာတော့ကျွန်တော်တို့ဝါရှင်တန်ကောမတော်တော့နယူးယောက် only ပဲဟောနောက်ဒီဒေတာရင်းဟိုနိုင်ငံကောင်းဆောင်တချို့ပေါ့နော်တချို့နဲ့ဘာကြဆိုတွေ့မှာ
ဒေတာရင်းကောင်းဆောင်နေဆိုတဲ့အထက်မှာအဓိကအားဖြင့်တော့ထိုင်းနိုင်ငံဝန်ကြီးချုပ်ယင်းလက်ရှင်နဝါနဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းဝန်ကြီးချုပ်မြန်မာနိုင်ငံကိုတရားဝင်တွားရောက်လည်ပတ်ဖို့စီစဉ်ထားတဲ့ခီးစဉ်ရက်ရွှေဆိုင်းလန့်ရတာကြောင့်နှစ်ဖက်အဆင်ပြေမဲ့ရက်ကိုရွေးချယ်ပြီးတော့ဝန်ကြီးချုပ်ရဲ့ခီးစဉ်ကိုအသေးစိတ်စီစဉ်ကြဖို့လည်းပါဝင်ပါတယ်နယူးယောက်ကလသမကအထွေထွေညီလာခံအတွင်းသမရပြောကြမဲ့မိန့်ခွန်းထဲမှာတော့လက်ရှိပြုလုပ်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေရှေ့လုပ်ငန်းစဉ်တွေနောက်အနာဂတ်မှာရင်ဆိုင်ရနိုင်တဲ့အခက်အခဲတွေစတာတွေကိုအဓိကထားပြောကြမယ်လို့သိရပါတယ်။ဒီမတိုင်ခင်ကတော့သမရဦးသိန်းစင်ဟာတရုတ်ပြည်ကို၃ရက်ကြာတွားရောက်လည်ပတ်ပြီးတော့နန်းနင်းမှာကျင်းပတဲ့တရုတ်အာဆီယံကုန်စည်ပြပွဲကိုလည်းတက်ရောက်ခဲ့သလိုတရုတ်နဲ့မြန်မာနှစ်နိုင်ငံအကြားဘက်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်တဲ့မိတ်ဆွေနိုင်ငံတွေအဖြစ်သဘောတူညီမှုပြုလုပ်ခဲ့ကြတာပါ။ဒ
ီကတော့တေးကိုကိုသွားခြင်းကြောင့်ရဒီနှစ်နန်နင်းပေါ့နော်အဲနန်နင်းဘွဲကအဲအော်နာကန်ဖရီကမြန်မာနိုင်ငံပထမဆုံးဖလှယ်လို့တော့ပေါ့နော်အဲလိုအော်နာကန်ဖရီနေနဲ့ဟိုဘက်ကဖိတ်ကြတယ်အဲလိုအော်နာကန်ဖရီနေနဲ့ပါရောက်တယ်ပေါ့နော်နောက်အဲအာဆီယံချိုင်းနာဖရီထရိတ်အပ်ပြီးပေါ့နော်အဲဒါနဲ့ပတ်သက်ပြီးတော့တကယ်တာဝန်ဆောင်ရတာဒီနှစ်ကဟိုမြန်မာနိုင်ငံအလဲပေါ့နော်အဲဒါလည်းကျွန်တော်တို့သက်ဆိုင်တဲ့ဝန်ကြီးကဟိုတည်မှုပြီးဆောင်ရရတာပေါ့နော်အဲဒါအကြောင်းဒီနှစ်ကအော်နာကန်ဖရီနေနဲ့သွားတယ်အဲဖိတ်ကြတယ်တော့သွားတာပေါ့နော်ဟောနောက်တစ်ခုကသံဃာကြီးလက်ထက်မှာမဟာဇာမြောက်ဟိုပဲဆုံးဘူးဆောင်ရမိတ်ဆက်နိုင်ငံအဆင့်ကိုသူတို့နှုတ်နှစ်ဖက်သံဃာကြီးရဲ့ပထမဆုံးတရုတ်ပြည်ခီးစဉ်မှာလက်မှတ်ထိုးထားကြပါဘောနော်အဲ့တော့မဟာဇာမိတ်ဆက်နိုင်ငံနေနဲ့ဟိုဒီလိုဆက်သွားမယ်ဟောဘောနော်ဟိုတစ်ချိန်တည်းမှာပဲကျွန်တော်တို့ဟိုအမေရိကန် EU ဘဝင်နိုင်ငံတကာတိုင်းဝိုင်းနဲ့ဆက်ဆံရေးမြင့်တင်တယ်လို့ပဲဒီဒေတာတွေမှာလည်းနိုင်ငံအားလုံးနဲ့ဟိုမိတ်ဆွေရင်းကဆက်ဆံရေးဆက်သွယ်မြင့်တင်သွားမယ်ဟာပါဟောအဲ့ဒီကြေညာသွားတော့ဘော
သမရရဲ့ခီးစဉ်အတွင်းတရုတ်ဒုသမ္မတရှီကျင့်ဖင်နဲ့လည်းနန်းနင်းမြို့မှာပဲတွေ့ဆုံခဲ့ပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတိုးမြင့်မှုအပါအဝင်တခြားဘက်ဆုံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒီတရုတ်နိုင်ငံခီးစဉ်အတွင်းမှာပဲစီးရဲမွဲတေမှုတိုက်ဖျက်ရေးအတွက်တရုတ်နိုင်ငံရန်လင်းစိုက်ပျိုးရေးနဲ့တစ်တော်တက္ကသိုလ်ကပေးအပ်တဲ့ဂုံတူးဆောင်ပါရဂူဘွဲကိုလည်းသမရဦးသိန်းစင်လက်ခံရယူခဲ့တာဖြစ်ပါတယ်ခင်ဗျာ။